နိုင်ငံမှာနည်းပညာတိုးတက်ရေးအတွက်ပံ့ပိုးထောက်ပံ့ပေးနေတဲ့ဖန်တီးယာကနည်းပညာပိုင်းမှာစွန့်ဦးတည်ထွင်ခြင်းတွေကိုငွေကြေးမတည်ပေးနိုင်ဖို့ startup တန်ဖွဲ့တစ်ခုကိုနေလကုန်ပိုင်းကရန်ကုန်မြို့မှာလုပ်ခဲ့ပါတယ်။ startup ဆိုတာကတော့စွန့်ဦးတည်ထွင်လုပ်ငန်းဖြစ်ဖို့စတင်စူးစမ်းနေကြတဲ့လုပ်ငန်းတွေလို့ရေဘူးရပြောနိုင်ပါတယ်။စမ်းသစ်တည်ထွင်နိုင်တဲ့အတွင်းအမြင်အစွမ်းအစတွေရှိပေမဲ့လက်တွေအကောင့်ထဲပေါနိုင်ဖို့ငွေကြေးလိုအပ်တာမို့နိုင်ငံတကာက startup လုပ်ငန်းအများစုကတော့တခြားလုပ်ငန်းကြီးတွေရဲ့ထောက်ပံ့ငွေဒါမှမဟုတ်လဲ crowd funding လို့ပြောတဲ့လူအများအပြားထည့်ဝင်တဲ့အလူငွေတွေနဲ့လက်ပတ်ကြပါတယ်။အခုမြန်မာနိုင်ငံမှာတော့ဖန်တီးယာကနေပြိုင်ပွဲလုပ်ပြီးပထမအနိုင်ရခဲ့တဲ့ startup အသင်း၄သင်းကို American dollar 5000စီနဲ့ဒုတိယအနိုင်ရတဲ့အသင်း၄သင်းနဲ့အလားအလာရှိတဲ့အသင်း၃သင်းကို dollar 2500စီစုကြည့်ပေးခဲ့ပါတယ်။ဖန်တီးယာကနေ startup challenge ဆိုပြီးပြိုင်ပွဲလုပ်ခဲ့တာဒါဟာဒုတိယအကြိမ်ပါ။ဒါကြောင့်2015ခုနှစ်မှာလုပ်ခဲ့တဲ့ပထမပြိုင်ပွဲနဲ့အခု2019မှာလုပ်တဲ့ပြိုင်ပွဲကြားမှာဘယ်လိုထူးခြားချက်တွေရှိသလဲဆိုတာသိရဖို့စွန့်ဦးတည်ထွင်မှုပိုင်းဆိုင်ရာတာဝန်ရှိတဲ့ဖန်တီးယာရဲ့ Entrepreneurship Program Manager ကိုထက်အာကာဆိုးကိုမေးမြန်းထားပါတယ်။ဝင်ပြိုင်ကြတဲ့အသင်းတွေရဲ့ဖန်တီးနိုင်စွမ်းဤပညာသုံးပြီးလူလူကြားချိတ်ဆက်ခြင်းနဲ့အတွေ့အမြင်ဘယ်လောက်ထူးခြားတိုးတက်လာသလဲလို့အရင်ဆုံးမေးကြည့်ပါတယ်
။ပထမနေ့နဲ့ရှင်လဲဆိုရင်ဒီနှစ်မှာကရှာတဲ့အနေနဲ့ပြုဆောင်မှုပိုင်းမှာပို့မှုပြီးတော့အားရစရာကောင်းတယ်လို့ဆိုမြင်ပါတယ်။ဒီ idea ပိုင်းကအဆောင်ပေါ့နော်အကုန်လုံး။သူတို့ရဲ့ပေါ့နော်လက်ရှိမှာကြုံတွေ့နေတဲ့လူလူရဲ့လိုအပ်ချက်တွေပေါ့နော်ဖြည့်ဆည်းပေးဖို့ဆိုတာ startup တွေအနေနဲ့ဘယ်လိုမျိုးဖြည့်ဆည်းပေးနိုင်မလဲဆိုတာသူတို့အနေနဲ့နည်းလမ်းပေါင်းစုံနဲ့စဉ်းစားကြတယ်။ပြီးတော့ဒီစဉ်းစားမှုရတဲ့အချိန်တွေပေါ်မှာလည်းသူတို့အနေနဲ့တကယ်လူတွေနဲ့တွားပြီးတော့ပေါ့နော်မေးမြန်းတာတွေလုပ်တယ်ဆော့ဖေးတွေကောက်ပြီးတော့တကယ်ဒီဥစ္စာလိုအပ်ချက်ဖြစ်ရလားဒီသူတို့ပေးမဲ့ solution ရောတကယ် solution ဖြစ်ရလားဆိုတော့တကယ်လုပ်ဆောင်ကြရတဲ့အတွက်ကျွန်တော်နေတော်ကြီးကိုအားရအားရပြောင်းနေလို့မြင်ပါတယ်မှာ
ဖန်တီးယာရဲ့ startup ပြိုင်ပွဲကိုခေါင်းစဉ်၄မျိုးခွဲပြီးရွေးခဲ့တာဖြစ်ပါတယ်ဘန်ဒါရေးဆိုင်ရာနည်းပညာ fintech စီးပွားရေးဆိုင်ရာနည်းပညာ edtech internet of things နဲ့ tech for all ဆိုပြီးတော့ခန္ဓာ၄ခုခွဲခဲ့တာပါဘာကြောင့်၄ခုလို့သတ်မှတ်ရတာပါလဲ
အတော့လဲဆိုတော့ဒီမြန်မာနိုင်ငံရဲ့ financial ဘိုင်းဒီ agriculture ဘိုင်းပြီးတော့ဒီ hardware နဲ့ပတ်သက်ပြီးတော့နည်းပညာဘိုင်းရောရှိပြီးစီးပွားရေးလုပ်ငန်းတွေပြီးတော့နည်းပညာရောက်ပေါက်နေတဲ့လူစုကိုကူညီထောက်ပံ့ပေးနိုင်မယ်စီးပွားရေးလုပ်ငန်းတွေပေါ်ပေါက်လာဖို့ဆိုရည်ရဲတဲ့အတွက်ကျွန်တော်ဒီရှိတဲ့ကဏ္ဍရဲ့အားလုံးနဲ့ပေါ့နော်ကျွန်တော်ဒီ၄ခုကိုရွေးလိုက်ဒီနှစ်အတွက်ရေကိုရွေးမယ်လို့ဆုံးဖြတ်လိုက်တာပါအမ။အ
ဲ့တော့ဝင်ပြိုင်ထားတဲ့ဒီအသေးပညာဘလို့ကဏ္ဍတွေမှာများတာတွေ့ရပါလိမ့်ရှင့်
အဓိကတော့ကျွန်တော်ဒီ tech for all ဆိုရဲပေါ့နော်နည်းပညာရောက်ပေါက်နေတဲ့လူတွေမြန်မာနိုင်ငံရဲ့လူစုအများစုကိုအချိုးပြုမဲ့အစီအစဉ်လုပ်ငန်းတွေကိုဆောင်ရွက်မဲ့ကဏ္ဍမှာဆိုင်ရင်းဆိုင်မှုကတော့အများဆုံးပါလဲမှာ
စုရသွားတဲ့အကျဉ်းတွေထဲမှာအွန်လိုင်းကနေပြီးတော့ငွေချေးမဲ့လုပ်ငန်း၊စာကြိုးရေးသုံးစက်ပစ္စည်းတွေကိုငှားရမ်းရောင်းနိုင်တဲ့အွန်လိုင်းဈေးကွက်၊စွန့်ပစ်ပစ္စည်းတွေကိုပြန်လည်အသုံးချနိုင်အောင်လုပ်မဲ့စနစ်စားရတွေအပြင်ချူရှင်တင်ပေးမဲ့ဈေးတွေနဲ့ကျောင်းသားမိဘတွေကြားမှချိတ်ဆက်ပေးမဲ့လုပ်ငန်းမျိုးတွေအထူးပါပါတယ်။ဖန်တီးယာတိုင်ပွဲကနေရသွားတဲ့စုစည်းတွေဟာအဲ့ဒီအတင်းတွေအတွက်သူတို့ညီမန်းချက်အတိုင်းရှေ့ဆက်လုပ်သွားစေနိုင်မဲ့မာကတ်ငွေတွေဖြစ်တယ်လို့ကိုထက်အာကဆိုးကတော့ဆိုပါတယ်
။ကျွန်တော်ပေးလိုက်တဲ့စုစည်းငွေပါနော်သူတို့ရဲ့စီးပွားရေးတွေအတွက်အချိုးရှိရှိအသုံးချနိုင်ဖို့အတွက်ကျွန်တော်ပေးလိုက်တဲ့စုစည်းငွေပါမှာသူတို့အနေနဲ့လည်းဒါသူတို့ကုမ္ပဏီအတိုင်းပေါ့နော်သူတို့ရဲ့ဆုံးဖြတ်ချက်တွေအတိုင်းတကယ်ကိုအောင်မြင်တဲ့ဒီကြိုးစားလုပ်ကြဖို့တော်တော်လည်းပြီးနာနေပြီးပြီးသွားလဲဆိုမှုပြောင်းမှာပါမှာ
ဒီ American အပါဝင်ပေါ့နော်ဒီလိုနည်းပညာတိုးတက်နေတဲ့နိုင်ငံတွေမှာတော့ startup ဆိုတာကသူတို့ကုမ္ပဏီအခုမှစတဲ့ကုမ္ပဏီတွေသူတို့ရဲ့ဒီစမ်းသစ်တည်ထွင်မှုတွေကိုဈေးကွက်တင်ဖို့စူးစမ်းတဲ့ကုမ္ပဏီတွေလို့ရေဘူးကအဖြစ်တော့နားတယ်လို့ရတယ်ပေါ့လေဆိုတော့အခုဗမာပြည်ကခုနဒီနိုင်သွားတဲ့ startup အသင်းတွေအကောရောသူတို့အနေနဲ့ကဘယ်လိုမျိုးဆက်ပြီးလုပ်မှလဲဒီလိုကုမ္ပဏီထောင်ပြီးတော့သူတို့ရဲ့ဒီဖန်တီးမှုတွေကိုလက်တွေ့လုပ်သွားမှလားဒါမှမဟုတ်လို့ရှိရင်ဒီပြိုင်ပွဲဝင်ထားတဲ့ရည်ရွယ်ချက်အတိုင်းနဲ့ဘာဝင်အောင်လုပ်ရဲသူတို့ကလုပ်မှလားဘယ်လိုကွာပါလဲရှင့်
သောဒီဖန်တီးယာရဲ့အဓိကအခြေချက်တစ်ခုဖြစ်တဲ့ပေါ့နော်မြန်မာနိုင်ငံမှာနည်းပညာရှိသူတွေဇွန်တီချာလုပ်ငန်းတွေပုံမှန်လဲဆိုပေါ်ဆောင်လာဖို့တည်းယူရဲပေါ့အဲဒါကြတော့ကျွန်တော်တို့ဒီကံပွဲတစ်ခုလုပ်ပြီးတော့စူးကြီးချင်းချင်းလိုက်တာတည်းမခါပဲပေါ့နော်ဒီအနိုင်ရဝါတဲ့တင်းတွေအနိုင်ရခဲ့တော့လည်းတကယ်စူးစမ်းတဲ့တင်းတွေဆိုတော့နောက်ထပ်လည်းကျွန်တော်ဆက်လက်ပြီးပံ့ပိုးပေးပါဦးတဲ့ဒီတကယ်စီးပွားရေးပေါ့နော်သူထူထောင်နိုင်ဖို့အတွက်ကျွန်တော်ပံ့ပိုးပေးဖို့ယူရထားပါတယ်မှာသူတို့ရဲ့ဒီ idea လေးတွေပေါ့နော်အကောင့်ထဲပေါ်ဖို့အတွက်သူတို့အနေနဲ့တကယ်စီးပွားရေးကိုထူထောင်ပြီးဆက်လက်ပြီးလုပ်ခွင့်ရှိပါတယ်။ပြီးတော့သူတို့အနေနဲ့လည်းဒါသူတို့ကုမ္ပဏီအတိုင်းပေါ့နော်သူတို့ရဲ့ဆုံးဖြတ်ချက်တွေအတိုင်းတကယ်ကိုအောင်မြင်တဲ့ဒီထူထောင်လုပ်ကြဖို့အတွက်တော်တော်လည်းပြီးနာနေပြီးပြီးသွားလဲတော့မဟုတ်ပြောင်းမှာပါမှာ
။အသင်းပေါင်း28သင်းက6ရက်ကြာတီထွင်ကြံစဖန်တီးပြိုင်ဆိုင်ခဲ့ကြတဲ့ပွဲမှာပြိုင်ပွဲဝင်ခဲ့ကြတဲ့တွေကရှေးရှေးစီးပွားပြည့်ဖန်တီးနိုင်ဖို့ရည်ရွယ်ကြတာတွေ့ရပါတယ်တဲ့။
ဒီကိုရဲ့အစမှာပါနော်ကျွန်တော်ဒီရှာရှာကိုရဲ့အစမှာကျွန်တော်ပြန်ဝင်နေတဲ့အနေနဲ့ကြည့်ကြည့်ကြရတယ်။တို့အနေနဲ့ကဒီပြန်ဝင်နေဆိုတာဒီအခုလည်းမဟုတ်ပဲနဲ့ပါနော်။ဒီဟာကိုတို့ရဲ့စီးပွားရေးတစ်ခုလို့စာတစ်ခုလို့မျိုးတကယ်ချူတော်ကြီးနဲ့ဆိုင်မျိုးနဲ့ပုံစံချင်းနဲ့သူတွေအာတော်များများလေးကိုတွေ့ရတယ်။အများစုကအစ်ကေဒီဟာကိုနော်ပြန်ဝင်ပြီးဝင်တောင်းရှင်တဲ့ဒီဟာကိုပဲသိချာတစ်ဆိုင်မှဆက်လို့ပြတ်ပြစ်ခူထားတဲ့သူတွေများပါလေ။
နည်းပညာပြပွဲကြီးတွေဥပမာထားပါတော့အမေရိကန်မှာလုပ်တယ်ဆိုရင်ဒီလို startup company တွေအများကြီးလာလာပြီးတော့သူတို့ရဲ့ tuition မှုတွေလာလာပြရတွေ့ရတယ်လေဒါပေမဲ့တချို့ company တွေကကြတော့လေဒီနှစ်မှာဒါပွဲထုတ်ပေမဲ့နောက်နှစ်တွေကြတော့တကယ်တမ်းသူတို့ဈေးကွက်မှာမတင်နိုင်ဘူးအကြောင်းအမျိုးမျိုးကြောင့်ပေါ့နော်ရသွားချင်းကတော့ငွေကြေးအခက်အခဲကြောင့်မလို့တကယ်တည်းနဲ့သူတို့လုပ်ချင်လို့မလုပ်ရဘူးပေါ့လေဆိုတော့အဲ့လိုမျိုးအခက်အခဲတွေမျိုးမြန်မာနိုင်ငံမှာရှိနိုင်ပါရှင့်
အဲအဲ့ဒါတော့ကျွန်တော်ဒီပတ်စံအမြင်ရပြောမယ်ဆိုလို့ရှိရင်ပေါ့နော်ဒီစီးပွားရေးလုပ်ငန်းဆိုတာကပါဆိုသူကနေသူအခက်အခဲတွေကတော့ကြုံတွေ့ရမှာပေါ့နော်အဲဒါကတော့ပြောမလဲဒီအမေရိကန်နိုင်ငံကြီးမှာကြုံတွေ့ရတဲ့မျိုးပဲမြန်မာနိုင်ငံမှာလည်းဒီဒီနှစ်မှာလုပ်ဆောင်နေတယ်နောက်နှစ်မှာတကယ်အောင်မြင်နိုင်မအောင်မြင်နိုင်ဆိုတာကတော့ဒီကြိုးစားမှုနဲ့ဒီဒီဇိုင်းနဲ့လုပ်ဆောင်မှုပေါ်မှာအများကြီးမူတည်ရလို့ကြောင်းနေမှာတကယ်ဒါရင်းနဲ့အကြောင်းကြည့်ရတဲ့ခုတော့ပေါ့နော်ဒီဆက်ဆံဆောင်ကျန်တဲ့ဝန်ဝင်နေနေနဲ့ပေါ့နော်ဒီသူတို့ပြန်ဆန်းနိုင်အောင်ရတဲ့အနေနဲ့ဆက်လုပ်နိုင်မယ်တကယ်အောင်မြင်ရလို့နိုင်မယ်ဆိုကြောင်းကြည့်ပါရမှာ
သူတို့တကယ်လက်တွေ့လုပ်တဲ့အခါမှာရောတွေ့လာနိုင်တဲ့အခက်အခဲတွေကိုဖန်တီးရအနေနဲ့ဘယ်လိုမျိုးဝိုင်းပြီးတော့ပံ့ပိုးပေးဖို့အစီအစဉ်ရှိလဲရှင
့်ကျွန်တော်ဒီနေ့ဖန်တီးရမှာ intervention program အဲ့ဒါ team တက်ရှိပါရမှာအဲ့ team နေနေလဲပေါ့နော်ဒီဂျန်ဝန်ဝင်မှာဂျန်ဝန်ဝင်ရဲ့ဂျန်ဝန်ဝင်နေပြီးတော့အနိုင်ရဝါတဲ့အသင်းတွေနေလဲအနည်းဆက်ဆက်ပြီးတော့ဒီနာနေပြီးတော့ပံ့ပိုးပူညီပြီးတော့အချင်းချင်းလေးပြုစုတက်တဲ့အကြောင်းစီစဉ်ထားပါရမှာ
ဖန်နီယာရဲ့ Entrepreneurship Program Manager ကိုထက်အားကဆိုဖြစ်ပါတယ်။ဖန်နီယာက Startup Challenge တိုင်ပွဲကျင်းပဆုပေးနိုင်ဖို့အတွက် American ပြည်ထောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးရေး Agency USAID အပြင်ပုဂ္ဂလိကလုပ်ငန်းတွေဖြစ်ကြတဲ့ Uber, Wave Money, Telenor Digital, Proximity Design တို့ကနေကူညီပံ့ပိုးခဲ့တာဖြစ်ပါရဲ့ရှင်။